စစ်ကောင်စီအသက်တွင်းလိုက်တဲ့ပြည်သူစစ်ပူတန်းဥပဒေဟာတရားဝင်မှုမရှိတဲ့အတွက်ပြည်သူတွေလိုက်နာဖို့မလိုတဲ့အကြောင်း NUG အစိုးရကမနေ့ကထုတ်ပြန်ကြေညာလိုက်တာကိုတွေ့ရပါတယ်။ဒီချိန်တည်းမှာပဲစစ်ကောင်စီကတော့ဒီဥပဒေနဲ့အကျုံးဝင်နေတဲ့မြန်မာလူငယ်အမျိုးသားအမျိုးသမီးအရေအတွက်73သန်းနီးပါးရှိနေတဲ့အကြောင်းနဲ့လူငယ်ပညာတတ်တွေကိုလည်းနိုင်ငံတော်ကာကွယ်ရေးအတွက်အလေးပေးစုဆောင်သွားမယ်အကြောင်းကြေညာလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာအပြည့်စုံပြောပြအောင်ပါပါ။
မြန်မာနိုင်ငံမှာပြည်သူစစ်မှုထမ်းဥပဒေကို February 10ရက်နေ့ကနေစတင်အာဏာတည်စေရမယ်လို့ကြေညာခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီကအသေးစိတ်ရှင်းလင်းရမှာပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီဥပဒေနဲ့အကျုံးဝင်နေတဲ့လူငယ်အရေအတွက်မြန်မာနိုင်ငံမှာ73သန်းနီးပါးရှိနေတယ်လို့မနေ့ကဗီဒီယိုနဲ့ထုတ်ပြန်ကြမှာအခုလို့ပြောသွားပါတယ်
။ကျွန်တော်နိုင်ငံရဲ့2019ခုနှစ်ဂျာပြတကောင်စင်းရဲ့ခုပြခန်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေမှာအကျုံးဝင်တဲ့အကျုံးဝင်နိုင်တဲ့လူဦးရေအကျုံးဝင်နိုင်တဲ့လူဦးရေဆိုတာကကျွန်တော်တို့ဒါအမျိုးသား 6.3 သန်းအမျိုးသမီး 9.8 သန်းစုစုပေါင်း 73 သန်းနေပါရှိပါတယ်အဲ့တော့အဲ့73သန်းလုံးကိုကျွန်တော်တို့ကတရားရင်နဲ့ထဲစစ်မှုထမ်းဆောင်ခြင်းမလားမဟုတ်ပါအကျုံးဝင်တာပဲရှိပါတယ်ကျွန်တော်တို့အနေနဲ့ဒီစစ်မှုထမ်းဆောင်နေတယ်ဆိုတဲ့အထက်မှာဒီစစ်မှုထမ်းဆောင်တဲ့အထက်မှာနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်နိုင်တဲ့သူ့ရဲ့ဒီပြည်သူစစ်မှုထမ်းဥပဒေမှာပါပြီးသားဖြစ်ပါတယ်သူ့ရဲ့အစင်အလိုက်သူ့ရဲ့အစင်အလိုက်စစ်တီတွေနဲ့တူညီတဲ့အခွင့်အရေးစစ်တီတွေနဲ့တူညီတဲ့လေ့ကျင့်ရေးဆောင်ရွက်ပေးရတာဖြစ်ပါတယ
်ဒါပြင်နိုင်ငံတော်ကာကွယ်ရေးနဲ့ပတ်သက်လာရင်လူငယ်ပညာတတ်တွေကိုစုဆောင်းသွားမယ့်နည်းလမ်းကိုလည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ကွန်ပျူတာID ပညာကျွမ်းကျင်တဲ့သူတွေကလည်းစိုက်ဘာမိမိနိုင်ငံကိုစိုက်ဘာတိုက်ခိုက်မှုတွေကာကွယ်ရမယ့်တာဝန်တွေရှိတယ်။စီးပွားရေးကကျွမ်းကျင်တဲ့သူတွေကလည်းမိမိနိုင်ငံကိုစီးပွားရေးကထိုးနှက်လာမယ့်ဟာတွေကိုဒါမိမိနိုင်ငံဘက်ကမိမိအကျိုးကိုကာကွယ်နိုင်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေရှိတယ်။ဒါကြောင့်မလို့ဒီပြည်သူစစ်မှုထမ်းစနစ်ကိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့မိမိရဲ့သက်ဆိုင်တဲ့ကျွမ်းကျင်တဲ့ပညာရပ်တွေလိုက်နိုင်ငံတော်ကာကွယ်ရေးတာဝန်မှာထမ်းဆောင်နိုင်ဖို့အခြေခံစစ်ပညာသင်ကြားပြီးဒီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ဒါဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုပြည်သူစစ်မှုထမ်းဥပဒေကို February 10ရက်နေ့မှာအာဏာတည်စေရမယ်လို့ကြေညာထားတဲ့စစ်ကောင်စီရဲ့လောက်ရက်ကိုကြည့်ရင်နိုင်ငံတော်အာဏာကိုဥပဒေမဲ့အကြမ်းဖက်သိမ်းယူထားတဲ့စစ်တပ်ရဲ့ပြဋ္ဌာန်းသတ်မှတ်ချက်တွေဟာတရားဝင်မှုလုံးဝမရှိတဲ့အတွက်လိုက်နာဖို့မလိုကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဘလို့ပုံစံမျိုးနဲ့လိုက်နာဖို့မလိုဘူးလဲဆိုတာကိုတော့ NUG သမရယုံပြောခွင့်ရဦးကျော်စောက VOE ကိုခုလိုပြောပါတယ်
။ဒီဟာဥပဒေမဟုတ်တဲ့အတွက်ကြောင့်အာဏာဖိကိစားဖို့လိုအပ်ပါတယ်။ဆိုတော့ညီမျိုးစုံနဲ့ပြည်သူတို့လည်းသိပါတယ်။ကျွန်တော်ဒီအတန်တိတ်တပိတ်လုပ်ခဲ့တယ်။ဒီဒဏ်ပေါ်ထွက်စတဲ့အခုညီညွတ်ထွက်ကြတယ်။အဲ့တော့ဒီမှာဒီဟာကိုကျွန်တော်တို့အနေနဲ့ပြည်သူလူထုအနေနဲ့ဟာအာဏာမတရားတဲ့အာဏာဖိစံနဲ့ဆန့်ကျင်မှုပြုလို့ရတယ်။ကျွန်တော် NUG အစိုးရမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်တော်လှန်ရေးဖွဲ့စည်းတရားနဲ့ဒီလူငယ်တွေကိုကျွန်တော်ကူညီဖို့ကာဝယ်ပေးဖို့သူတို့ရဲ့လူအချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့လည်းကျွန်တော်တို့စ조사ဆောင်ရွက်ဖို့အစီအစဉ်ရှိတယ်ဆိုတာလည်းကြေညာချင်ပါတယ်ခင်ဗျာ။
စစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေကိုအတင်းကျပ်အသက်သွင်းတဲ့နေရာမှာအကူအညီပေးတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထည့်သွင်းအရေးယူခံရမယ်ဆိုတဲ့ NUG ကြေညာချက်မှာပါတဲ့အချက်ကိုဥကျော်စောကအခုလိုရှင်းပြပါဗျ
။ဒီစစ်ရာဇဝတ်ကျူးလွန်ထားတဲ့ကျူးလွန်နေတဲ့စစ်ရာဇဝတ်ကောင်တွေကဒီဥပဒေဆိုတဲ့ဟာပြဋ္ဌာန်းပြီးလူတွေကိုအတင်းအဓမ္မစစ်ထည့်သွင်းပြီးတော့ဒီအသေးခံခိုင်းမဲ့ဟာကဒီဟာတော့ထက်စစ်ရာဇဝတ်မှုတစ်ခုကိုကျူးလွန်တဲ့ဟာလို့ကျွန်တော်အနေနဲ့ပြောချင်တယ်
။အခုလိုစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေကိုလက်မခံကြတဲ့လူငယ်တွေအနေနဲ့လူမြောက်နေမြေဒါမှမဟုတ်ပြင်ပနိုင်ငံတွေကိုထွက်ခွာဖို့ပြင်ဆင်နေကြောင်းလုံခြုံရေးအရာအမည်မဖော်လိုတဲ့လူငယ်တအူးက VOE ကိုပြောပါရစေ။
ကျွန်တော်တို့တော့ဒါကလို့မဖြစ်နိုင်ဘူးပဲမြင်တာပေါ့နော်ဘာဖြစ်ဆိုတော့ဒါလူငယ်တွေကိုဖိချနိုင်ချင်လုပ်တယ်ပေါ့နော်လက်ရှိမှာတော့ဟိုပြည်ပြနေပြည်သွားမယ့်တစ်ဖွဲ့ကောင်းမဲ့လူတွေကတော့သွားမှာလေတကယ်လို့မဟုတ်ဘူးဒီပြည်ပြနေပြည်လူတွေကိုထောက်ပံ့ပေးမယ်ဆိုတော့ အဲလူငယ်တွေကလည်းတခြားနိုင်ငံတွေကနေပြီးတော့အလုပ်တွေထုတ်ပြီးတော့ဒီလူငယ်တွေကမိတ်ဆွေတွေကျွန်တော်တို့ရဲ့စစ်တီတွေကိုအားလုံးထောက်ပံ့ပေးမယ်လို့လည်းကျွန်တော်မျှော်လင့်တယ
်စစ်ကောင်စီအသက်သွင်းခဲ့တဲ့စစ်မှုမထမ်းမနေရဥပဒေဟာအရင်စစ်အစိုးရခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအမိန့်နဲ့2010ပြည့်နှစ်ခရဲကပြဋ္ဌာန်းခဲ့တဲ့အရွယ်ရောက်သူတိုင်းစစ်တပ်ထဲမှာအချိန်အကြာဆုံး9နှစ်အထိဝင်ရမယ့်ဥပဒေဖြစ်ပါရဲ့ရှင်